American War ရွံ့တန်တမန်ဟာ Bill Richardson ကအကြံပေးအဖွဲ့ဝင်အဖြစ်ကနှုတ်ထွက်ပြီးပြောဆိုလိုက်တဲ့ဝေဖန်ချက်တွေဟာလုပ်ငန်းမစမီပြောတာဖြစ်တဲ့အတွက်စိတ်ခံစားမှုအရပြောဆိုတယ်လို့ယူဆကြောင်းနဲ့ Reuters တင်းတောင်မှုဦးနဲ့ပတ်သက်လို့ပြောဆိုတာဟာလည်းအကြံပေးအဖွဲ့ရဲ့လုပ်ပိုင်ခွင့်ကိုကျော်လွန်နေကြောင်းနိုင်ငံတော်သမ္မတရုံပြောရေးဆိုခွင့်ရှိသူဦးစောထေးကတုံ့ပြန်ပါတယ်။ DOE မြန်မာပိုင်းတင်းတောင်ကိုမိုးစောကအပြည့်စုံတင်ပြမှာပါရှင်။
ဟုတ်ကဲ့နိုင်ငံတကာကထင်ရှားတဲ့နိုင်ငံရေးသမားတွေပါဝင်ဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထက်ပေါ်ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာပထမဆုံးအချိန်မြန်မာပြည်ကိုလာရောက်ပြီးရခိုင်ပြည်နယ်ကိုတွားရောက်တဲ့နေ့မှာပဲ Bill Richardson ကအကြံပေးအဖွဲ့ဝင်အဖြစ်ကနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ဒီလိုနှုတ်ထွက်တာဟာအကြံပေးအဖွဲ့ဟာရခိုင်ပြည်နယ်ကမွတ်စွေရင်းနဲ့ပတ်သက်လို့ဖုံးပြဖို့ကြိုးစားနေတာကြောင့်ဖြစ်ကြောင်း Bill Richardson ကနိုင်ငံတကာသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်အပေါ်မှာနိုင်ငံတော်သမ္မတရုံးကပြောရေးဆိုခွင့်ရှိသူဦးစောထေးကအခုလိုတုံ့ပြန်ပြောဆိုပါတယ်
အဲ့တော့သူတို့ဘာမှမလုပ်ရသေးဘူးရခိုင်တော်မတော်ရသေးဘူးသွားပဲနဲ့ပြန်သွားလို့ဆိုတော့အခုကျန်တဲ့အကြံပေးဖို့ရခိုင်ကိုသွားနေတယ်လက်တွေ့မြေပြင်ရှင်တွေသွားကြည့်ပြီးတော့အဲ့ပေါ်မှာ recommendation တွေသူတို့ပြန်လဲတုံ့ပြန်ပြီးတော့သူတို့အပြန်အလှန်ပြေးကြမယ်ဘာလုပ်တင်လဲဘယ်လိုဖြစ်တင်လဲဆိုတော့ပြောမှာဒါဘာမှတော့မလုပ်ရသေးဘူးဒီ commission အလုပ်တော့မဆရသေးဘူးဘာမှမလုပ်ရသေးဘူးလို့ပြောတဲ့ပေါ်ကစဉ်းစားကြဖြစ်တယ်အဲ့တော့ဖြစ်သွားတဲ့ကိစ္စတွေမှာခြေခံပြီးတော့ကိုပီမိုရှင်ကပြောတယ်လို့ကျွန်တော်ယူဆတယ
်နိုင်ငံတော်လျှို့ဝှက်ချက်အုပ်ပြည်နဲ့အရေးယူခံထားရတဲ့ writer တရေတော်နှစ်ယောက်ရဲ့အမှုကိုထည့်သွင်းတင်ပြတဲ့အခါဒေါ်ဆန်းစုကြည်ကရခိုင်ကြံပေးအဖွဲ့ရဲ့အလုပ်တော်ဝင်နဲ့မပတ်သက်ကြောင်းဒေါသနဲ့တုတ်ပြန်ခဲ့တဲ့နောက်မပြေမလည်ဖြစ်ခဲ့တယ်လို့ Bill Richardson ကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်ဒီချက်နဲ့ပတ်သက်ပြီးဦးစောထေးက
ပြောရတာကဘာလဲဆိုတော့ဒီကိစ္စဝင်နေတဲ့တွင်ပါတင်မှာလဲဆိုတော့အဲ့ဒီ writer တွေနဲ့အနေနဲ့ပြတာ freedom of expression ဆိုနေမယ်သူတို့ကကျွန်တော်တို့တို့ဖွဲ့ထားတာကအဲ့ဒီဒေါက်တာဝင်းမြတ်ကြီးဦးဆောင်တဲ့ Council for Economic Committee ကိုအကြံဉာဏ်လေးကိုဖွဲ့ထားသူရဲ့ mandate ကအဲ့ဒါပဲအဲ့ဒီ mandate ကိုကျွန်တော်ဘယ်မှာရေးထားလဲဆိုတော့သူတို့အကြံလေးဖို့ရင်အားလုံးကိုပေးထားတဲ့ CEO ကတန်းစော်ရုပ်ဖက်မှာအပုံပါတယ်သူရဲ့ scope ကရခိုင်ပြည်နယ်နဲ့ပတ်သက်တဲ့ Council for ရဲ့အခါမှာသူတို့လိုအပ်တဲ့အကြံဉာဏ်တွေပေးဖို့ဒါကသူရဲ့ mandate ကရှင်းတယ်မတကူကသူကသူ့ရဲ့ partner own capacity နဲ့ဒီအကြံဉာဏ်ကပါလာ။ပြောရရင်အမေရိကန်သူ့ရဲ့ကိုယ်စားလှယ်မဟုတ်ဘူး။ကိုယ်စားလှယ်နဲ့ကျွန်တော်ခေါ်ရတာမဟုတ်ဘူး။သူ့ရှင်ပုဂ္ဂိုလ်သူချင်းကိုကန့်လန့်ပြီးတော့ပုဂ္ဂိုလ်သူချင်းတွေနဲ့ဖြစ်တာ
။အကြံပေးအဖွဲ့မှာပုဂ္ဂိုလ်သူချင်းတွေနဲ့ဆုံးဖြတ်ပြီးပါဝင်ခဲ့တယ်လို့ပုဂ္ဂိုလ်သူချင်းအနေနဲ့ဆုံးဖြတ်ပြီးနှုတ်ထွက်တဲ့အပေါ်အငင်းပွားဖို့မရှိကြောင်းလည်းပြောပါတယ်။စကိုင်းပြည်နယ်အတွင်းမှာ2012ခုနှစ်ကစတင်ပြီးလူမျိုးရေးဘာသာရေးမတည်ငြိမ်မှုတွေဖြစ်ပွားခဲ့တာပါ။2015ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရဖွဲ့ပြီးချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုသမရဦးမြင့်စွေခေါင်းဆောင်တဲ့ရခိုင်စုံစမ်းစစ်ဆေးကော်မရှင်တို့ကိုဖွဲ့စည်းခဲ့ပါတယ်။ဒီကော်မရှင်တွေရဲ့အကြံပြုချက်တွေကိုဖော်ဆောင်ဖို့အတွက်2019ခုနှစ်စက်တင်ဘာလမှာဒေါက်တာဝင်းမြတ်ရီဦးဆောင်တဲ့အကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီတစ်ချက်ကိုဖွဲ့စည်းခဲ့တယ်လို့ဒီကော်မတီအတွက်အကြံပေးအဖွဲ့ကိုထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ဟောင်းဒေါက်တာဆူရာကီရဲ့စပီယာထိုင်းအပါဝင်အမေရိကန်တောင်အာဖရိကဆွီဒင်နဲ့အင်္ဂလန်ကထိတိုင်းနိုင်ငံရေးသမားကြီးတွေနဲ့မြန်မာနိုင်ငံကနိုင်ငံတကာအရေးကြွမ်းကျင်သူတွေပါဝင်ဖွဲ့စည်းခဲ့ပါတယ်ဒေါက်တာဆူရာကီရဲ့စပီယာထိုင်းဦးဆောင်တဲ့စကိုင်းပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာဒီလ24ရက်နေ့ကစကိုင်းပြည်နယ်ကိုတွားရောက်လေ့လာပြီးဒီကနေ့ညနေပိုင်းမှာနေပြည်တော်ကိုပြန်ရောက်ဖို့ရှိနေပါတယ်